မြန်မာနိုင်ငံနဲ့နယ်စပ်တရုတ်နိုင်ငံရွှေလီမြို့မှာကိုဗစ်ကပ်ရောဂါကာဝယ်တားဆီးရေးသတင်းတစ်ပတ်ကြာအသွားအလာကန့်သတ်ထားတာတွေအဆုံးသတ်လိုက်တာကြောင့်နယ်စပ်ကုန်သွယ်ရေးပြန်လည်စတင်လိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။သတင်းတစ်ပတ်ကြာအသွားအလာကန့်သတ်ထားတဲ့တရုတ်ရွှေလီမြို့ကိုမနေ့ကညပိုင်းကဖြေလျှော့လိုက်သလိုမူဆယ်နယ်စပ်အကောက်ခွန်ဂိတ်ကိုလည်းတရုတ်နိုင်ငံကဒီနေ့ပဲပြန်ဖွင့်လိုက်တာကြောင့်နှစ်နိုင်ငံကုန်ကားတွေအပြန်အလှန်ဝင်ထွက်နေကြပါပြီ။ရွှေလီမြို့ရောက်မြန်မာနိုင်ငံသားနှစ်ယောက်မှာကိုဗစ်ရောဂါတွေ့ရှိခဲ့ပြီးရဲ့နောက်ပိုင်းအသွားအလာကန့်သတ်မှုတွေစတင်ခဲ့တဲ့စက်တင်ဘာ15ရက်ကစလို့တရုတ်ဘက်သွားလို့မရဘဲ9ရက်လောက်စောင့်နေရတဲ့ကုန်ကား100ကျော်ဟာလည်းဒီနေ့ဝင်ဝင်ရသွားပြီလို့မူဆယ်စံကုန်စီတိုင်ရဲ့ဒုဥက္ကဋ္ဌဦးမင်းသိန်းက VOA ကိုပြောပါတယ
်။ဒီနေ့တိုင်းကလည်းပြောရမယ်ဆိုရင်တော့ရှင်လူမျိုးတွေကိုအဝင်ကုန်တင်ကားမျိုးစုပစ္စည်းမျိုးစုကိုဗမာပြည်ဆိုရင်တော့ဖန်လို့တဲလို့ဂျားလို့အဆက်တော်လို့မြုပ်ပြီးတော့အခြားကုန်စုံမျိုးစုတွေကတော့ကာရှိပြားဆုံးတယ်လောက်ကအဆောက်ဝင်နေရှင်လူမျိုးတွေကိုအဲ့ဒီအတွက်ခလဲကဇာဖန်သွားတဲ့ပြုတ်မြန်မာကုန်တွေရဒီနေ့မှာပြန်ပြီးတော့အဆုံးလုံးခြားခြားဖြစ်လာပြီးတော့ဝင်လို့ချက်လို့ရပါဘူးပေါ့လေ
တရုတ်နိုင်ငံဘက်ကစောက်လို့ရပစ္စည်းအိမ်သုံးပစ္စည်းအထည်အလိတ်နဲ့ဆေးဝါးပစ္စည်းတွေကလည်းဒီနေ့ပဲမြန်မာနိုင်ငံထဲဝင်လာကြောင်းလည်းပြောပါတယ်ရွှေလီမြို့ထဲမှာနေကြရဲ့မြန်မာအလို့သမားအများစုကလည်းဒီနေ့စက်ရုံတွေဈေးဆိုင်တွေမှာအလုပ်ပြန်ဆင်ကြပါတယ်။ဒါပေမဲ့လုပ်ငန်းဝင်ပြန်ဝင်မယ်ဆိုရင်တော့ရွှေလီမြို့ကျန်းမာရေးဌာနကထုတ်ပြီးရဲ့ကိုဗစ်ရောဂါစစ်ဆေးပစ္စည်းကြောင်းအထောက်အထားစာရွက်ပြရလိမ့်မယ်လို့ဒီနေ့အလုပ်ပြန်ဆင်တဲ့မြန်မာလုပ်သားကိုနေမင်းဖြိုးကပြောပါတယ်
။ဒီနေ့ဆိုရင်လုပ်ပြီးတော်တော်များများပြန်လုပ်ပါပြီ။စက်ရုံတွေရောဒီလိုမျိုးအလို့သမားတွေရောအကုန်လုံးဖွင့်တယ်ဖွင့်တာတော့ခုဒီလိုကျမရစ်စစ်ဒီရာဒီလိုမှာစာရွက်ပြီးနေပြရတယ်။အဲစာရွက်ရှိတဲ့ပြည်ဆိုရင်သွားလို့လာလို့လုပ်လို့ရတယ်မရှိဘူးဆိုလို့ရှိရင်တော့ဆမ်းမယ်တော့အလုပ်
ပြီးခဲ့တဲ့စက်တင်ဘာ13ရက်မှာမြန်မာအလုပ်သမား2ယောက်မှာကိုဗစ်ရောဂါပိုးစစ်ဆေးတွေ့ရှိခဲ့ပြီးရဲ့နောက်ရွှေလီအာနာပိုင်တွေကအရေးပေါ်ကျန်းမာရေးကန့်သတ်ချက်တွေချပြီးတစ်မျိုးလုံးအတိုင်းအတာနဲ့ရောဂါစစ်ဆေးမှုတွေကိုတပတ်ကြာလုပ်ခဲ့ရပါမြန်မာ2ယောက်ရဲ့လက်ရှိကျန်းမာရေးအခြေအနေကတည်ငြိမ်နေပြီလို့တရုတ်သတင်းဌာနတွေမှရေးသားထားပါတယ်ရွှေလီတစ်မျိုးလုံးကိုဗစ်ရောဂါစစ်ဆေးရာတွေတပတ်လောက်လုပ်ပြီးရဲ့နောက်ရောဂါရှိသူထပ်မတွေ့တော့လို့မြို့အချက်ချနေရာတွေမှာအရေးပေါ်ကျန်းမာရေးကန့်သတ်ချက်တွေကိုမနေ့ကစက်တင်ဘာ27ရက်မှာဖြေလျှော့လိုက်ပြီးညပိုင်းမှာလည်းတမျိုးနယ်လုံးမီးရှူးမီးပန်းတွေပစ်ပေါက်ခဲ့ကြတာပါယူနန်ပြည်နယ်တဲ့ကိုဗစ်အတည်ပြုလူနာထပ်မတွေ့တော့တဲ့အချိန်မြန်မာပြည်တွင်းအရေးအတွက်မြန်မြန်ဆန်ဆန်တိုးလာတာကလည်းကုန်သွယ်ရေးနဲ့လူဝင်အထွက်အထွက်အတားအဆီးအနေနဲ့ရှိနေဦးမယ်လို့ကုန်သည်တွေကမြင်ပါတယ်မူဆက်ခရိုင်အုပ်ချုပ်ရေးလက်ထောက်ညွှန်ကြားရေးမှူးဦးမောင်မောင်တန်းကတော့လူအဝင်ထွက်ကန့်သတ်တာကတော့အရင်အတိုင်းဆက်ရှိနေလိမ့်မယ်လို့ VOA ကိုပြောပါတယ်
။ကျွန်တော်ဒီတော့ကတော့လူဝင်ထွက်တာဒီတိုင်းပဲဗျ။ပြီးတော့ပေါ်တော်မှနည်းနည်းကျွန်တော်အဖြစ်ပြောရရင်တော့ပုံပြီးတော့သူတို့ရှင်ဒီမှာလုံးလုံး clear ဖြစ်သွားပြီဆိုဒီဘက်ကဝင်တဲ့လူတော့တအားချက်တော့မယ်သဘောတော့ရှိတာပေါ့လေ။သူတို့အားလုံး all negative တဲ့ဖြစ်ပြီးသူတို့တမျိုးလုံးက
မြန်မာနိုင်ငံကိုဗစ်အတည်ပြုလူနာစတွေ့ခဲ့တဲ့မလကုံကစလို့တရုတ်ဘက်ကမြန်မာနဲ့ထိစပ်နေတဲ့နေဆက်ပေါက်တွေကိုလုံခြုံရေးတင်းကျပ်ထားပြီးလူဝင်ထွက်ကိုလည်းဒီနေ့အထိပိတ်ထားတာပါ။ကုန်ကားတွေကတော့ကျန်းမာရေးစစ်ဆေးမှုလုပ်ထားတဲ့ရှင်မောင်းတွေနဲ့နယ်စပ်ဂိတ်တွေမှာအပြန်အလှန်လူအစားထိုးဝင်ရောက်တဲ့စနစ်ကိုတရုတ်ဘက်ကကျင့်သုံးထားတာဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ရန်ကုန်ကနေသတင်းပေးပို့ထားတာပါ။